ဂျပန်နိုင်ငံနဲ့ဆက်ဆံရေးပိုပြီးကောင်းမွန်လာတာကမြောက်ကိုရီးယားရဲ့လက်ထက်ဆန်းသက်ချင်းချောက်မှုတွေကိုဒဏ်ပြန်ဖို့ရအတွက်အထောက်အကူပြုတယ်လို့တောင်ကိုရီးယားသမ္မတရွန်ချက်ယိုကဗိုလ်တော်ကြီးမှာပြောပါတယ်။မြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းနိုင်ဖို့လဲနိုင်ငံတကာအတိုင်းအဝန်းနဲ့ကူညီကြဖို့သူကပြောပါတယ်။ဂျပန်ရဲ့1945ခုနှစ်ကိုရီးယားတိုက်ပွဲမှုကိုဆန့်ကျင်တဲ့လွတ်လပ်ရေးတိုက်ပွဲဝင်လှုပ်ရှားမှုအထိမ့်မှန်နိုင်ကုန်မှာရွန်ချက်ယိုကလာမယ့်နှစ်ဆိုရင်ဂျပန်နဲ့တန်တမာဆက်ဆံရေးထူထောင်ခဲ့တာဟာအနှစ်60ပြည့်ပြီဖြစ်ပြီးဒါဟာနှစ်နိုင်ငံဆက်ဆံရေးပိုးပြီးတော့မြင့်မားတဲ့အဆင့်ကိုတိုးမြှင့်နိုင်တဲ့အခွင့်အလမ်းဖြစ်လာမယ်လို့ပြောနေကြောင်းလည်းပြောပါတယ်။အခုခါမှာတောင်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံဟာနာကျင်စရာအတိတ်ကိုကျော်လွှားပြီးကမ္ဘာသစ်ဆီကိုရှောင်လန်းနိုင်ဖို့အတွက်အတူတူကလှုပ်ဆောင်နေကြတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေကိုဆန့်ကျင်နိုင်ဖို့အတွက်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကိုပိုးပြီးအားကောင်းလာနေတယ်လို့တောင်ကိုရီးယားသမ္မတကပြောကြခဲ့တာပါ။ရွန်ဆက်ယိုးရဲ့ရှေးယိုးဆွဲ Conservative အစိုးရအဖွဲ့ကတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာချိန်အခါမြောက်ကိုရီးယားကလည်းဒုံးကျည်နဲ့နျူကလ িয়ার ဆန်းတက်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေချိန်မှာနှစ်ပေါင်းများစွာသမိုင်းမှာမကြေလည်ခဲ့တာဖြစ်တဲ့ဂျပန်နဲ့ပိုးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်လာနေတာလည်းဖြစ်ပါတယ်။